ပြည်သူနိုင်ငံအယူရကနှုတ်ထွက်မဲ့ Brexit အစီအစဉ်ဟာမူလကတည်းကဖြိုဖျဲဖြစ်နေကြရက Brexit ကိစ္စအောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ဖို့အစီအစဉ်ကိုဝန်ကြီးချုပ်ထရီဇာမေးကရက်ရှိဆန်းလိုက်တဲ့အတွက်အခြေအနေတွေပိုပြီးရှုပ်ထွေးသွားစေခဲ့ပါတယ်။ EU ကဗြိတိန်နှုတ်ထွက်ရေးအတွက်ဝန်ကြီးချုပ်မေးဟာလှပေါင်းများစွာညှိနှိုင်းဆောင်ရွက်ခဲ့ရတာလည်းဖြစ်ပါတယ်။အောက်လွှတ်တော်မှာ၄ရက်ကြာအကြိမ်နဲ့ဆွေးနွေးကြပြီးတဲ့နောက် Brexit အပေါ်လူထုရဲ့ထောက်ခံမှုတွေလျော့နေလာနေတဲ့အပေါ်ဝန်ကြီးချုပ်ကိုယ်တိုင်ကလည်းအထိတ်တလန့်ဖြစ်နေတဲ့အချိန်မှာပဲဝန်ကြီးချုပ်ရရှိထားတဲ့ Brexit သဘောတူညီချက်ကိုလွှတ်တော်မှတွေကညှင့်ပယ်ကြဖို့ပြင်ဆင်နေတာပါ။လွှတ်တော်မှာရှုံးနေခဲ့ရင်တော့ဝန်ကြီးချုပ်မေးအနေနဲ့ယာရုကနှုတ်ထွက်ပေးရခြင်းရှိသလိုသူမရဲ့ Conservative Party ဟာလည်းအစိုးရအာဏာလက်လွတ်ရမယ်သဘောဖြစ်နေပါတယ်။အများမြင်ကွင်းမှာ Brexit ကိစ္စကိုမဲခွဲဆုံးဖြတ်လို့ကြောင်းဝန်ကြီးချုပ်ကပြောဆိုနေပေမဲ့သူမရဲ့အစိုးရအဖွဲ့ဝန်ကြီးတွေကလွှတ်တော်မှာမဲခွဲဆုံးဖြတ်တာကိုမလုပ်သေးဘဲသူမကိုတိုက်တွန်းနေတယ်လို့ဝန်ကြီးချုပ်နဲ့နှိဆက်သူတွေကပြောပါတယ်။ Brexit ကိုထောက်ခံမှုမရခဲ့ရင်သူမရဲ့ဂုဏ်သိက္ခာလည်းထိခိုက်စေနိုင်ပါတယ်။အောက်လွှတ်တော်မှာမဲခွဲဆုံးဖြတ်ခြင်းမပြုခင်ဗြိတိန်အတွက်အကျိုးပိုရှိစေမယ့်သဘောတူညီချက်မျိုးရရှိအောင် EU နဲ့ပြန်လည်ညှိနှိုင်းဆွေးနွေးဖို့ဝန်ကြီးချုပ်ရဲ့အစိုးရအဖွဲ့ဝန်ကြီးတွေကလိုလားနေကြတာပါ။